မန္တလေးတိုင်းပသိမ်ကြီးမြို့နယ်အတွင်းမှာရှိတဲ့အစိုးရပိုင်းမြေနေရာတွေမှာကျူးကျော်ဝင်ရောက်နေထိုင်တဲ့သူတွေကိုဖယ်ရှားပေးဖို့မနေ့ကမန္တလေးမြို့တော်ဝင်ကိုယ်တိုင်ပြောဆိုခဲ့ပြီးတဲ့နောက်တရာနီးပါးရှိတဲ့ကျူးကျော်နေထိုင်သူတွေကနေမြို့တော်ဝင်ကားကိုပိတ်ဆို့ပြီးဆန္ဒပြခဲ့ကြပါတယ်။ကျူးကျော်နေထိုင်သူတွေကဒီမြေတွေဟာသူတို့ဝယ်ယူထားတာဖြစ်တယ်ဆိုတဲ့အထောက်အထားတွေကိုကန်ဆောင်ပြီးငိုယိုတောင်းပန်တာတွေရှိခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အခြေအနေတွေတဖြည်းဖြည်းတင်းမာလာခဲ့ပြီးတဲ့နောက်မြို့တော်ဝင်ကကျူးကျော်နေထိုင်တဲ့သူတွေကိုသတင်းတပတ်အချိန်ပေးခဲ့ပါတယ်။အသေးစိတ်ကိုတော့မနက်တာချမ်းကဆက်ပြီးတော့ပြောပြပေးပါရှင်။
ဟုတ်ကဲ့ပါရှင်မန္တလေးတိုင်းပသိမ်ကြီးမြို့နယ်အတွင်းမှာရှိတဲ့ကံကြီးကုန်းနဲ့ဇီးအုပ်ရက်ကွက်တွေမှာကျူးကျော်ဝင်ရောက်နေထိုင်သူတွေလို့အာဏာပိုင်တွေကသတ်မှတ်ထားတဲ့ယာနဲ့ချီတဲ့အိမ်ဆောင်စုတွေကိုမနေ့ကမန္တလေးမြို့တော်ဝင်ကိုယ်တိုင်တွားရောက်တွေ့ဆုံပြီးတော့အဲ့ဒီနေရာတွေကနေချက်ချင်းဖယ်ရှားပေးဖို့ကိုပြောဆိုခဲ့တာပါအဲ့ဒီလိုပြောဆိုပြီးအပြန်မန္တလေးမြို့တော်ဝင်ရဲ့ကားကိုကျူးကျော်ဝင်ရောက်နေထိုင်သူအင်အားတရားနိဗ္ဗာန်လောက်ကပိတ်ဆို့ဆန္ဒပြခဲ့ကြတယ်လို့အဲ့ဒီနေရာကိုရောက်ရှိနေတဲ့မန္တလေးဓာတ်ပုံသတင်းတောက်တူကအခုလိုပြောပြပါဗျာ
ခုလိုတဲ့မနေ့ကဖြစ်သွားတာလားဒီမျိုးတော်ဝင်ကဒီကျူးတွေနဲ့တွေ့မယ်ဆိုပြီးအဲ့ဒီဟုံးကြီးရောက်တဲ့ရောက်မှာတို့ရေးဆွေးနွေးကြတယ်ပေါ့နော်ဆွေးနွေးပြီးတော့အပြန်မှာမျိုးတော်ဝင်ကိုလောကမပြန်ခိုင်းတော့ဘူးဒီကျူးတွေကအဲကားတွေရှိကိုသူကပိတ်လိုက်တာပေါ့နော်အပိတ်ပြီးတော့အဲသူဒီအရေကိုမလုပ်ပါနဲ့မဆက်စည်းပါနဲ့ဒါတွေကကျွန်တော်တမားတို့ဒီအတရားဝင်ဆောက်ရုပ်တင်နေဝယ်ထားတာပါကျွန်တော်ကတမားတို့မှဒီမမုံနေနေပါတယ်အိမ်တော်သူတွေရှိပါတယ်ဆိုပြီးအဲ့လိုမျိုးတွေပြောပြီးတော့တားခဲ့ကြပါတယ်အာတနားကြီးကျော်လောက်ကြာတယ်ခင်ဗျာအမအဓိကဘာလို့တောင်းဆိုကြရလဲဆိုရင်အဲသူတို့ဒီအဲမြန်မာနိုင်ငံသားတွေပါဒီမှာသူတို့မှအိမ်တော်သူတွေလည်းရှိရယ်မှတ်ပုံတွေလည်းရှိရယ်သူတို့ဝယ်ထားတဲ့ဒီမဲ့ဒီဆောက်ရုပ်စာတမ်းတွေလည်းရှိရယ်အဲ့လိုမျိုးတွေကိုပြရတယ်ကြော်ရီရောဒီဟာသူပြန်လုံးမဲ့ဒီဖြတ်တဲ့ဆိုလဲပြန်ပြီးတော့သူကမြေွက်တွေပြန်သေးဖို့ပေါ့ဗျာဘယ်လောက်တိုင်းတာလဲဖြစ်ရောသူဒါမှ20ပတ်တယ်ဆိုတော့20ပတ်လေအဲ့လိုမျိုးပြန်ပေးဖို့လဲတောင်းဆိုရတဲ့လူအများကြီးရှိတယ
်အခုလိုပသိမ်ကြီးမြို့နယ်အတွင်းကံကြီးကုန်းနဲ့ဒီဇီးအုပ်ရက်ကတ်တွေမှာကျူးကျော်ဝင်ရောက်နေထိုင်သူတွေလို့သတ်မှတ်ခံရသူတွေကိုစက်တင်ဘာလ19ရက်နေ့နောက်ဆုံးထားအဲ့ဒီနေရာတွေကနေဖယ်ရှားပေးဖို့မန္တလေးမြို့တော်စီပင်သားယာကနေအချိန်သတ်မှတ်ခဲ့တာပါဒါပေမဲ့လည်းသတ်မှတ်ရကြော်လွန်တဲ့အထိမဖယ်ရှားပေးခဲ့တာကြောင့်မနေ့စနေနေ့ကဒီမြို့တော်ဝင်ကိုယ်တိုင်ကျူးကျော်နေထိုင်သူတွေစီတွားရောက်တွေ့ဆုံခဲ့တာဖြစ်ပြီးတော့အပြန်မှာအခုလိုဆန္ဒပြတောင်းဆိုမှုတွေဖြစ်ပေါ်ခဲ့တာလည်းဖြစ်ပါတယ်ဆန္ဒပြတောင်းဆိုသူတချို့ရဲ့လက်ထဲမှာတော့ဒီမြေတွေကိုသူတို့ဝယ်ယူထားတာဖြစ်တဲ့ကြောင်းစာချုပ်စာတမ်းတွေကိုလည်းကန်ဆောင်ထားတာတွေ့ရပြီးမြို့တော်ဝင်ကိုငိုယိုတောင်းပန်ခဲ့ကြတယ်လို့လည်းအဲ့ဒီမှာရှိတဲ့သတင်းတော့တချို့ကပြောပြပါတယ်ဒါပေမဲ့လည်းဒီစာချုပ်စာတမ်းတွေဟာတရားမဝင်ဘူးအစိုးရပိုင်မြေနေရာတွေကိုအခုလိုရောင်းချသွားသူတွေကိုလည်းစုံစမ်းဖော်ထုတ်သွားမယ်အကြောင်းမြို့တော်ဝင်ကတုံ့ပြန်ခဲ့တယ်လို့ဆိုပါတယ်ဒါပြင်အဲ့ဒီနီးတဝိုက်မှာ uniform ဝတ်ရဲရင်အား30လောက်ကိုလည်းနေရာချထားတယ်လို့သတင်းတောက်တွေကပြောပါတယ်။အာဏာပိုင်တွေနဲ့ဆန္ဒပြတောင်းဆိုသူတွေကြားအခြေအနေတွေတင်းမာလာပြီးတဲ့နောက်အဲ့ဒီကိုရောက်ရှိနေတဲ့88မျိုးဆက်ចောင်းသားများအဖွဲ့ကနေမြို့တော်ဝင်နဲ့ညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်ခဲ့ကြတယ်လို့88မျိုးဆက်ចောင်းသားများအဖွဲ့ကကိုကျော်ဇေယျကပြောပြပါဗျာ။
ကျွန်တော်တောင်းတာကတော့အများကြီးပေါ့နော်အမကြီးပထမတစ်ခါကျွန်တော်တောင်းတဲ့ဟာကဒီလူတွေကတော့ကုလောတယ်မှာတော့မိုးရင်းကာလာလည်းဖြစ်တယ်ပေါ့နော်ပြီးတော့ဝါရင်းကမိုးရင်းကာလာဝါရင်းကာလာဖြစ်တယ်ကလေးတွေပညာရေးအခက်အခဲဖြစ်နိုင်တယ်လို့ကျွန်တော်ကပြောပြီးတော့အဲ့ဒီကကျွန်တော်တို့အချိန်လေးနည်းနည်းရွှေ့ပြီးတော့3လတန်း4လတန်း3လတန်းတွေရွှေ့ပြီးကျွန်တော်ကတောင်းတယ်ပေါ့နော်ပထမတစ်ခါတောင်းလိုက်တာကျွန်တော်အဲ့ဒါပြီးလို့ချင်းပြည်သူတွေလူမှုဖူလုံကြီးပေါ့နော်အဲ့ဒီကလေးတွေကထားထားရေးတွေတခုလုပ်ပြီးကျွန်တော်ကအဓိကတောင်းတာအဲ့ဒါနှစ်ခုတောင်းတာခင်ဗျဒါတို့ဟိုဒီပုံမှာလုံးဝသဘောမတူနေပါဘူးเนาะဒါကလည်းဟိုစီစီပြီးတာပါလို့ပြန်ပြောသွားတယ်။ဟောဝါရင်းကာလာဆိုတာလည်းသူတို့တော်မှဝါရင်းကာလာဆိုရင်အလုံးနဲ့တောင်းရှိရသေးတာလို့သူကပြောတယ်။ဒီပုံမှာဝါရင်းကာလာတွေပါရင်းကြီးတွေတက်တာလို့ပြောတယ်။အဲနောက်တစ်ခုကပညာရေးနဲ့ပတ်သက်ပြီးပြောတယ်။ကျွန်တော်ပညာရေးကိုထောက်ပြတော့ပညာရေးနဲ့လည်းပြောတယ်။သူတို့ကြောင်းတဲ့နေရာမှာပညာရေးကိုအကြောင်းပြန်တက်ရပါစေလို့ပေါ့နော်။အတိုက်တဲ့အချိန်အတိုက်တဲ့အချိန်ဖြစ်ရပါစေလို့ပြောတယ်
။ဒါပေမဲ့လည်းမြို့တော်ဝင်ကသတင်းတပတ်သာအချိန်ပေးနိုင်ကြောင်းတုံ့ပြန်ခဲ့ပြီးတော့ဒီတပတ်အတွင်းမှာသက်ဆိုင်ရာတာဝန်ရှိသူတွေထံဒီအတနာခံစာတင်သွင်းသွားမယ်လို့လည်း88မျိုးဆက်ចောင်းသားများအဖွဲ့ကကိုကျော်ဇေယျကဆက်ပြောပြပါဗျာ။
တပတ်အချိန်ပေးတယ်ပေါ့နော်။ဒီလိုကဒီလိုတပတ်မှအချိန်ပေးသူကမလက်ပြန်ဖြတ်တော့လို့ကျွန်တော်အားပြန်ရွှေ့ရတော့မှလေ။မလက်ပြန်တော့မရွှေ့ဘူးသူကအားပြန်ဖြတ်မှဘော်ဒူဇာဘာနဲ့ထိုးမယ်ဆိုတော့ကျွန်တော်ကအဲ့ဒါဆိုရင်ပြည်ပြည်လို့ပေါ့နော်။အဲ့တော့တပတ်ဆိုလို့ကျွန်တော်အချိန်ကြီးနဲ့ရနိုင်တယ်ပေါ့နော်။ကိုအောင် AC ရွှေ့လို့ရမယ်။အဲပထမတစ်ချက်က AC ရွှေ့ကြောင်းလို့ရှိရင်နောက်ဆက်တစ်ချက်ကကျွန်တော်တို့တောင်းဆိုခြင်းများအားလေးတွေဘယ်လိုတောင်းဆိုကြမလဲဆိုတာအဖြေချကြမယ်ပေါ့နော်အဲ့လိုကျွန်တော်ကလည်းအတွက်ကိုကျွန်တော်တို့ကမရရရင်ကျွန်တော်အဲ့လိုတောင်းဆိုကြတာပါတပတ်လောက်ရအောင်လို့တပတ်တည်းဆိုလို့ကျွန်တော်အဲ့ဒီစာနာမှုတွေတစ်ချက်ပြန်လဲဆန်းစစ်ပြီးတော့ဟိုဆက်ဆံပြီးလို့ရနိုင်မှာဆိုတာတနာကစားတင်းမှုလည်းကျွန်တော်တို့ကြိုးစားမယ်
မန္တလေးမြို့စီပင်သားယာရေးကော်မတီကမနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာတော့မန္တလေးမြို့မှာလူဦးရေထူထပ်လာတဲ့အတွက်မြို့အင်္ဂါရက်နဲ့ညီစီမံကိန်းချဆောင်ရွက်ဖို့အတွက်ကိုအခုလိုကျူးကျော်နေထိုင်သူတွေကိုဖယ်ရှားမှုတွေလှုပ်ဆောင်လာတာဖြစ်တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်